င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Mr. Bill Richardson ရဲ့ကိစ္စအနေနဲ့ဒီနိုင်ငံတကာအမြင်မှာ American ပြည်ထောင်စုရဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson နဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကြားမှာစကားချေတင်ဖြစ်ရကနေပြီးတော့ဒီရခိုင်အကြံပေးကော်မရှင်ကနေပြီးတော့သူနှုတ်ထွက်သွားတဲ့အထိအစိုးရဘက်နဲ့ Mr. Richardson တို့ကြားမှာပြန်လည်ပြောဆိုထုတ်ပြန်တာတွေတင်မာမှုတွေဖြစ်နေပါတယ်ဒီလိုဖြစ်ရကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းသမိုင်းငင်းဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်မှာကဘာကရှုမြင်ပုံတွေမှာဘလို့တည်ရောက်မှုတွေရှိတယ်ဆိုတော့ကျွန်တော်တို့ခုဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒေါက်တာနေအောင်ဖြစ်ပါတယ်ဒေါက်တာနေအောင်ကတော့ပြည်ပရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုဦးဆောင်သူတူဖြစ်ပါတယ်နောက်တူကတော့ဦးစိတ်ဝင်းဖြစ်ပါတယ်ဦးစိတ်ဝင်းကတော့မြန်မာသတင်းပညာသိပ်ပံကညွှန်ကြားမှုတူဖြစ်ပါတယ်ခင်ဗျာကျွန်တော်နှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကျွန်တော်ဦးစိတ်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ကိုစိတ်ဝင်းရေကြားပါလားခင်ဗျာ
โอเคจ้าပါတယ်ခင်ဗျ
ာโอเคကျွန်တော်တို့ဒီ PRD နဲ့ပတ်သက်လို့တစ်ဆက်သေးရခိုင်သတင်းတွေလည်းအခုနောက်ဆုံးအချိန်တွေကျွန်တော်တို့ကြားနေရပါတယ်ခင်ဗျာဟိုအဲ့ဒါကျွန်တော်တီးပြီးကိုစူးစမ်းနေသေးပါဘောเนาะအခုအရင်ဆုံးတော့ကျွန်တော်ကိုစိန်ဝင်းကိုဒီ Mr. Bill Richardson အခုဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်ဘောလောက်ထိထိခိုက်သွားနိုင်ပါလဲခင်ဗျာ
Bill Richardson ကသူက New Mexico ရဲ့ Governor ဟောင်းတယောက်ဖြစ်တယ်နောက်ပြီးတဲ့အခါကျရင်သူက America မှာနာမည်ရတဲ့မီဒီယာပေါ့ negotiator ပေါ့နော်ဒီ Cuba တို့နော်ဆိုမြောက်ကိုရီးယားတို့အဲ့မှာအာလွတ်မြောက်ရေးတွေဒီကျင်းနာလွတ်မြောက်ရေးတွေဆွမ်းဆောင်နိုင်ရတယ်ဘာလို့အစ်စ်သူနဲ့ပတ်သက်ပြီးသူနှုတ်ထွက်သွားတယ်အဲဆိုတဲ့ဟိုကအာနှုတ်လက္ခဏာပေါ်နေတယ်နော်ဟိုနောက်ပြီးတဲ့ဘာလို့လဲဆိုတော့တန်ကြာပေါ့မြန်မာပြည်နဲ့ပတ်သက်လို့ရှိရင်တန်ကြာတွေအဲ့ဒါတွေပို့စီတာနောက်တန်ကြီးရဲ့အနေထားပေါ့ခုနပြောတဲ့သူကဒီအနောက်နိုင်ငံလေးယူကုလသမဂ္ဂလိုဟာမျိုးတွေနိုင်ငံတကာတိုင်ဝမ်နဲ့မြန်မာမယုံမှုဆိုတဲ့ဟာမျိုးတွေအဲ့ဒါဒီကကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့တော့ဟောဒီတော့ဒီတော့အနောက်လက္ခဏာပုံစံရပါလေ
ဟုတ်ကဲ့ကျွန်တော်တို့ကဒီပြဿနာဖြစ်နေတဲ့အချိန်မှာပဲတကယ်တမ်းပြောရရင်တော့အထူးဖြစ်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့မြန်မာနိုင်ငံကြားမှာကချင်းကပ်ပုံလည်းမတူကြဘူးနောက်တစ်ခုကအပြန်လည်ယုံကြည်မှုလည်းနည်းနည်းအားနည်းနေတဲ့အချိန်မျိုးမှာဒီကိစ္စကြီးဖြစ်သွားတဲ့အခါကျတော့တကဘလောက်ထိအထူးဖြစ်အနောက်နိုင်ငံတွေပေါ့အနောက်နိုင်ငံတွေရဲ့မြန်မာနိုင်ငံပေါ်မြင်တာကဘလို့ဖြစ်သွားနိုင်လဲခင်ဗျအ
နောက်နိုင်ငံတွေမြင်တဲ့နေရာမှာတာမန်လူတွေမြင်တာကကြတော့ကျွန်တော်တို့ကဟိုရက်ဆက်ကြံကြုတ်တယ်ဆိုတဲ့ဟာပေါ့နော်ဒီအစ္စလမ်ဒီဟိုရိုဟင်ဂျာတွေကိုကျွန်တော်တို့တွေကနေပြီးတော့နှိပ်ကွပ်တယ်လို့ဘာသာရေးရခွဲခြားမှုတွေလုပ်အဲ့အဲ့ဒီဟာမျိုးတွေအမြင်တာမန်လူတွေအမြင်အဲနိုင်ငံကြီးအတိုင်းဝိုင်းပေါ့ဒါမှမဟုတ် policy maker တန်တမာနေပါမှာကြတော့လည်းဟိုဟာတမျိုးအဲ့ဒါကဘာလဲဆိုတော့ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့အမြင်အဲဒေါ်ဆန်းစုကြည်ကသူတို့နားလေတဲ့တချို့လူတွေကဘာလို့နားလေလဲဆိုတော့ဒီနိုင်ငံကြီးကန့်တတ်တယ်မှာလှုပ်ရှားနေရတယ်စစ်တပ်နဲ့အာဏာသက်ကြားဖွဲ့ဝေနေရတဲ့နေရာမှာသူတုံနေရတယ်ဆိုတဲ့ဟာကိုနားလေတဲ့လူရှိတယ်လို့တချို့ကြတော့လေဒေါ်ဆန်းစုကြည်ကိုယ်တိုင်ကပူပေါင်းဒီလိုမျိုးခွဲခြားမှုတွေပါပူပေါင်းပါဝင်ဆောင်ရွက်မှုတွေလားဆိုတဲ့ဟာမျိုးအဲ့တော့အကုန်လုံးကိုခြုံကြည့်လို့ရှိရတော့ပရိတိုင်းကြီးရဲ့ပုံကြီးကလည်းမကောင်းဘူးနောက်ပြီးဒေါ်ဆန်းစုကြည်ကိုယ်တိုင်ပုံတွေတော့သူ့ကိုတော်တော်များများကသူကအားတက်တဲ့ရုပ်ကိုထောက်ခံခဲ့ကြတာတကယ်လို့ပဲလေးစားခဲ့ကြတာအထူးသူ့ရဲ့အစီအကျူကိုအဓိကထားပြီးလေးစားခဲ့တာအခွဲ့တဲ့တော့သူတို့မြင်လိုက်တဲ့ဟာကပြောင်းချက်ဖြစ်နေတယ်ဆိုတဲ့အမြင်ပေါ့နော်အဲ့တော့ထုံပြီးရင်ဘာမှဟိုကကောင်းတဲ့လက္ခဏာမရှိဘူးဖြစ်နေတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုစိန်ဝင်းဒီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ဒေါက်တာနေအောင်ဖိတ်ခေါ်ချင်ပါတယ်ဒေါက်တာနေအောင်ကြားပါလားခင်ဗျာဟုတ်ကဲ့ဒေါက်တာနေအောင်ကြားပါလား
ကြားပါ
ဟုတ်ကဲ့ကိုနေအောင်ရေအခုခုနကဒီ Mr. Richardson ဒီနှုတ်ထွက်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ထုတ်ပြန်ချက်တွေပြောဆိုချက်တွေရှိပါတယ်။သူသဖြင့်ကတော့ Mr. Richardson ဟာသူ့ကိုပေးထားတဲ့ mandate ထက်ကျော်ပြီးလုဆောင်နေဆိုတဲ့ကိစ္စပေါ့နော်။အဲ့ဒါမျိုးတုံ့ပြန်ထားတာရှိပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာနေအောင်ဘယ်လိုမြင်ပါလဲခင်ဗျ။
သူကိုယ်တိုင်ပြောရတော့ရာဒီအချက်မေးဖွဲ့ဖွဲ့ထားတယ်ဒီနောက်ဒီနှစ်ကိုနှစ်ချိန်ခေါ်မယ်ဆိုပြီးတော့လည်းဒါလည်းလက်တွေ့မကြဘူးပေါ့နော်။ဆိုတော့ဒီသူပြောတဲ့ဥစ္စာကလည်းအဓိကအဖြစ်တော့ဒီကိုဖီအာနန်ရဲ့ဒီဒီဟိုအကြံပြုချက်တွေကိုလိုက်နာဆောင်ရွက်နိုင်မယ်လို့သူကမျှော်လင့်ပြီးတော့မှဟိုလှုပ်ဆောင်တာပေါ့အဲတော့အခုအချိန်ကြီးကြည့်ရတာကဒီအစိုးရကနေရွေးချယ်ပြီးတော့ခန့်ထားတဲ့ဒီအကြံပေးအဖွဲ့ကြီးရဲ့အကြံပေးအဖွဲ့ရဲ့အစီအစဉ်ကတမန်တမန်ကြမှာမဟုတ်ဘူးထိရောက်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးလို့အဓိပ္ပာယ်သွားရောက်သွားတယ်လေဆိုတော့ခုနကပြောတဲ့ဒီဟိုအစိုးရကဟိုပြောချင်နေတဲ့ဟာ
အစိုးရကသူကခန့်ထားတဲ့ဒီတယောက်ကနေလည်းအဲ့လိုထုတ်ပြီးပြောလိုက်တဲ့အခါကျတော့ခုနကစိတ်နှောင့်မတည်ဖြစ်သွားတာပေါ့တော့
ဟုတ်ကဲ့ကျွန်တော်တပတ်ကလှည့်မိကြပါလေခုနကကိုနိုင်အောင်ပြောသွားတဲ့အထဲမှာဒါကသူတို့ရဲ့ယုံကြည်ဒီလှုပ်ဆောင်နေတဲ့ကော်မရှင်ရဲ့ယုံကြည်မှုထိခိုက်စေရဆိုရင်တပတ်မှာဒီလိုမျိုးဒီရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံခြားသားတွေပါဝင်တာနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကရောရခိုင်တိုင်းသားတွေဘက်ကရောမကြိုက်တာရှိပါတယ်ကန့်ကွက်ခဲ့တာရှိပါတယ်အဲ့တော့ဒီအခြေအနေမျိုးမှာဒီလိုဖြစ်သွားတဲ့အခါကျတော့ဒီကော်မရှင်ရဲ့လုပ်ငန်းတွေပေါ်မှာရောတပတ်ကစစ်တပ်တို့ရခိုင်တိုင်းသားတွေဒေသခံတွေရဲ့ယုံကြည်မှုတွေတွားပြီးတော့မထိခိုက်နိုင်ဘူးလားခင်ဗျာ
ဒီအခုအကြံပေးကော်မရှင်က
ဟုတ်ကဲ့ဟုတ်ကဲ့အချမ်းမီကော်မရှင်ပေါ်မှာ
ငကိုလေးကဒီကိုကီအနံကော်မရှင်နဲ့ကစပြီးတော့မှအထူးသဖြင့်စစ်တပ်ပေါ့နော်နေရောအမြင်အချင်းသိကောင်းတာမဟုတ်ဘူးပေါ့နော်ဒါစစ်တပ်ကသူ့ဘာသူသူနည်းသူခံတယ်လဲဟိုကော်မရှင်နဲ့ဖွဲ့ပြီးတော့စစ်ဆေးတာလည်းရှိရဲ့ခုနောက်ဆုံးမြောင်စစ်တပ်ကစားမှလည်းသူနည်းသူခံနဲ့စစ်ဆေးတာလည်းရှိရပေါ့ဆိုတော့အဲ့မှာမှပြဿနာပါဖြစ်လာလို့ဆိုနိုင်ငံတကာမှာကโอเคစစ်တပ်ကပဲပြောပြောအစိုးရကပဲပြောပြောနော်သူတို့ကကာယကံရှင်တွေဖြစ်တယ်အဲ့တော့လွတ်လပ်တဲ့နော်တရားမျှတမှုပေးနိုင်တဲ့အချင်းနဲ့ဒီကြားတွေကလူဟလာဟိုစုံလန်းစစ်ဆေးမှုလူတွေလို့ပြောကြတယ်အဲ့တော့အဲ့လိုလူတွေလာပြီးတော့မှအရင်တော့လောက်ခဲ့တိုင်းမှာပဲဟလာဟိုဗမာပြည်အခြေအနေနေသားကိုနားမလဲဘူးတွင်းကြပင်ကလေးကိစ္စတွေကိုနားမလဲဘူးတစ်ဖက်သက်ဆွဆွပြောလဲဆိုတဲ့အမြင်တွေကကြားတယ်ဆိုတော့အခုလိုမျိုးဖြစ်နေပြီအဲ့ဒီကွာဟမှုကပုံပြီးကြီးနေလေနောက်ဗမာပြည်နဲ့ပတ်သက်လို့သတင်းမှရကြီးလွတ်လပ်တဲ့ဒီတရားမျှတတဲ့ဒီသတင်းစီဆောက်ဆံပေါ်တွင်ဆိုပြီးသားမတစ်လာလေလေကျွန်တော်ဗမာတန်းကြီးပေါ်မှာပို့ပြီးတော့မှဖြစ်တယ်မှုတွေမယုံကြည်မှုတွေပုံရလာလေဖြစ်တယ်လို့တကယ်တည်းကပါပဲအဲဒီလူတွေကလည်းအာနောက်တိုင်းမီဒီယာတွေကတော့ဘလို့လူခွင့်သမားတွေကတော့ဘလို့ဟလာအခု very return sign ဆိုလို့ရှိရင်လည်းဒါဟို CIA နှီးပါတော့ကြောက်ခံတဲ့အနေအထားမျိုးဖြစ်သွားတယ်ဆိုတော့ခုနပြောတဲ့ဒီအထူးသဖြင့်ပေါ်လေဟိုကဘာကြီးနဲ့ပေါ်တော့ကျွန်တော်ဒီမိုကရေစီလိုလားနေတဲ့နိုင်ငံတွေမီဒီယာတွေလူခွင့်သမားတွေနဲ့အမှားကြီးအချိန်တွေကပို့ပြီးတော့ဝေးကွာလာတယ်လို့ကြုံကြည့်မှုတွေတန်ကြရတယ်ပို့ပြီးတော့ဟိုတန်ကြရတယ်ပို့ကြီးလာပြီးတော့ကြုံကြည့်မှုတွေလည်းပို့နေလာတဲ့သဘောမျိုးတွေဖြစ်တယ
်ဟုတ်ကဲ့ခင်ဗျာဒေါ်နန်အောင်နိုင်အောင်လီလိုက်မောင်ဒီဝေးပေါ်ခင်ဗျာကျွန်တော်ကုစိန်ဝင်းကိုတစ်ချက်မေးချင်ပါတယ်ဒေါ်ဘီရစ်ချက်ဆန်ကသူပြောတဲ့ထဲမှာသတင်းတောင်းနှစ်ယောက်ကိုလွှတ်ရေးကိစ္စကိုပြောတဲ့အခါမှာစကားချစ်တင်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာမြန်မာဆွေးနွေးဘက်ကလည်းပြောတာကဒီသတင်းတောင်းနှစ်ယောက်ကိစ္စကသူကော်မရှင်ရဲ့မန်တီးနဲ့မဆိုင်ပါဘူးကော်မရှင်ကလည်းဒီကိစ္စမှာအခုနောက်ပိုင်းထွက်ပြောလာတာရှိပါတယ်ဒါသူကိုက်တော့မဟုတ်ဘူးဆိုပြောပါတယ်အဲ့တော့ဘီရစ်ချက်ဆန်ကပဲတကယ်တမ်းသူ့မန်တီးကိုကြော်လုသွားတဲ့သဘောရှိလားဘယ်လိုမြင်ရှိပါလဲကိုစိန်ဝင်းအမြင်သိချင်ပါတယ
်အဲ့ဒီဟာကအင်းစရာရှိတယ်ဟိုမြန်မာဆွေးအပ်ကပြောတော့ဒါမန်တီးကိုကြော်တယ်ပေါ့ဒါပေမဲ့လည်းဒီကိုဗီယန်ကော်မရှင်ရဲ့ recommendation နဲ့မှာပါတဲ့အတိုင်းတရင်လွတ်ခွင့်ကိုပေးဖို့တင်တယ်တရင်မှာဒီကိုဟိုအတားအဆီးမရှိတရင်ယူခွင့်ပြုတင်တယ်အဲ့တော့ဒီဟာတွေကဆက်ဆက်မှုရှိတယ် writer အနောက်နေရောက်ကလည်းတင်းလိုက်ရင်းရနေပြီးတော့အဖမ်းခံရတာเนาะအဲ့မှာမှဆိုစိုးစိုးဝါးဝါပြည်ပြီးတော့ set up ဒီ talk set up လုပ်ပြီးတော့အဖမ်းခံရတာအဲ့တော့အဲ့ဒါတွေကဆက်ဆက်နေတယ်ကဲ तू ကသူ့အနေနဲ့ဆိုတာ mandate ထဲမှာပါတယ်အဲ့ဒါကိုဟိုဒီဆရာကမပါဘူးလို့ရှောက်နေနေတာနည်းနည်းကလေးကလားတော့ဆန်တာပေါ့နောက်အခက်ကပြန်ပြီးတော့ပြောရလို့ရှိပြန်ကြည့်ရလို့ရှိရင် Richardson ကိုခေါ်ခဲ့တာလေဒေါ်ဆန်းစုကြည်ကိုယ်တိုင်လေအဲဒီဒီအချမ်းပေးဖွဲ့ကိုခေါ်ခဲ့တာเนาะအဲ့တော့အဲ့ဒါကိုအကယ်၍ကိုသူ့အနေနဲ့ဆိတ်ရှုပ်ကျွန်တော်မြင်တာတော့ဟိုနောက်ဆုံးပြောရရင်ဒေါ်ဆန်းစုကြည်ဆိတ်ရှုပ်ထွေးတာပေါ့သူလှုပ်ချင်တယ်သူအရင်နဲ့မရှင်နဲ့အချိန်ကြီးနဲ့အတန်တက်ပြီးဒါလေးတွေမှာသူဆိတ်ရှုပ်ထွေးမှုတွေဖြစ်ပြီးတော့ဒါမျိုးဖြစ်တာအဲ့လိုဖြစ်ခဲ့ရင်တော့မှပြန်ပြီးတော့ထိမှုလို့ပဲလို့ထင်တယ်နောက်ပြီးအလားလာကတခြားသောကော်မရှင်မန်ပါတွေပါထိခိုက်မဲ့အနေထားရှိတယ်နောက်မိကွန်းတစ်ခုကဒီသတင်းလွတ်လပ်ခွင့်ကမလုပ်ပါလေတကယ်ဟိုတကယ်ပြီးပါလားဒီလိုပဲဆက်ပြီးတော့ပဲအချိန်ဆွဲပြီးတော့ဟိုသွားမှလာဖုံးပြထားပြီးတော့သွားမှလာဆိုတဲ့ဟာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဦးစိန်ဝင်းလေးတိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာတော်ရရှင်နေအလှကျွန်တော်ပြေးကြပါလေအရင်ဆုံးဦးကိုခင်မောင်လင်းကိုဖိတ်ခေါ်ကြပါလေခင်ဗျာကိုခင်မောင်လင်းကြားပါလ
ား
ဟုတ်ကဲ့ကိုခင်မောင်လင်းဆွေးနွေးလို့ရပါတယ်ခင်ဗျာကျွန်တော်လည
်းရှင်နေရည်ရည်ရည်ရည်ဒီမင်းတို့ကမျိုးအားနဲ့နေရတယ်နိုင်ငံအတိုင်းအတာပေါ်ပုဂ္ဂိုလ်ကအဲတန်းဒီကနေ့မျိုးချေတဲ့အဝိဇ္ဇာနဲ့အထုတွေဖြစ်နေပါလေအဲအဲ့လိုမျိုးကလည်းနိုင်ငံတကာအမေရိကန်ကလည်းဒီလိုကြောင့်ခဏလေးဖြစ်နေတယ်ကလည်းဒီနိုင်ငံကြီးတိုင်းကတော်တော်စစ်တယ်လို့ပြောချင်တယ်ဒီမှာလည်းနိုင်ငံရေးရတာရဲ့ဒီလိုကြည့်လို့ရတယ်ဒီမှာလည်းဒေါ်လေးကြောင့်လည်းဆိုးရတာရှိတတ်ပါသေးတယ်ဒီမှာလည်းအစိုးရမှဖြစ်ကြတယ်အန်ဒီ အစိုးရကြီးကဒီလိုဒီလိုဒီလိုဒီအခုဒီကုမျိုးတွေလေဒီထဲမှာအော်နေပြီးတော့အစိုးရရဲ့အကအဲ့ဒီများလို့အဒီလိုမျိုးဖြစ်နေရတယ်ဘာမှလည်းမရှိဘူးလေဘာလဲကျန်တဲ့တက်တဲ့လူတွေပါတယ်
ဟုတ်ကဲ့ခင်ဗျအဲ့ဒါကကိုခမောင်လေးရဲ့အမြင်ဖြစ်ပါတယ်နောက်တူကျွန်တော်တို့ရရှင်တူလှည့်ပေးကြပါလေကိုနေဦးလင်းကိုနေဦးလင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ညာကျွန်တော်ပြောရမယ်ဆိုရင်တော့ဒီကိစ္စမှာတော့ဟိုတော့ဆန်းစုကြည်ဘက်ကကျွန်တော်ရက်တည်ပါတယ်အဲ့တော့နိုင်ငံတစ်ခုရဲ့ခေါင်းဆောင်ဆိုတာကနိုင်ငံတော်ရဲ့အချို့ပြည်သူပြည်သားရဲ့အချို့ဦးထိပ်ပန်ဆင်ရမယ်ဒိုးသီးမဟုတ်နိုင်ငံအချို့နဲ့တိုင်းသူပြည်သားတွေရဲ့အချို့စည်းဝါပေါ့နော်အဲ့ဒီအပေါ်မှာမူတည်ပြီးတော့တထက်သေးဖြစ်ဖို့လိုတာပေါ့အဲ့ဒါမှနိုင်ငံကောင်းစဉ်ဖြစ်လာနိုင်ငံကောင်းစဉ်စစ်စစ်ဖြစ်ဖို့ဆိုရင်အဲ့လိုတသားကြတဲ့ရာခိုင်နှုန်းရကျွန်တော်ပြောမယ်ဆိုရင်တော့အိုက်ဆန်ရဆိုရင်တော့ဆန်းစုကြည်က60ရာခိုင်နှုန်းတော့ရှိလာတယ်ပေါ့နော်အရင်တော့50ရာခိုင်နှုန်းတော့အဲ့တော့ကျွန်တော်စင်ကာပူရောက်ခါစားကျွန်တော်ဟို94ခုနှစ်ကရောက်တော့ကျွန်တော်မေးတယ်မင်းတို့မင်းဘယ်ရလဲတဲ့ငါပမာပြည်ရဟာလို့ဆိုတော့အေးပမာပြည်ဟာမင်းတို့ကွန်ယူနစ်လားဟာမဟုတ်ဘူးလို့ငါတို့ကဆိုရဟာဆိုရှယ်လင်းနဲ့ကွန်ယူနစ်အတူတူပဲတဲ့အဲ့တော့ကျွန်တော်ပြောချင်တာကဘာပြောချင်တာလဲဆိုတော့ကျွန်တော်တို့ပြင်ပလောကမှာရှိနေတဲ့နိုင်ငံတော်တော်များများစင်ကာပူအားလုံးအမေရိကန်အားလုံးဟာအနောက်နိုင်ငံအားလုံးဟာကျွန်တော်တို့နိုင်ငံကိုကွန်မြူနစ်နိုင်ငံလို့မြင်နေတဲ့အမြင်ကအခုမှမဟုတ်ဟိုးတုံးနေရမြင်လာတဲ့အမြင်ရှိတဲ့သဘောရှိဒီလိုပဲခုဒီနေ့ခေါ်လာတဲ့အမေရိကန်ဟာဟလာဟိုအော်အားဆိုလို့ရှိရင်လည်းဟာနော်ရီချတ်ဆန်ဆိုလို့ရှိရင်လည်းသူလည်းဒီလိုပဲကျွန်တော်တို့ကိုဒီလိုပဲတွေးတယ်စေအစိုးရနဲ့မကင်ဘူးဟာဗမာပြည်ကကွန်မြူနစ်တိုင်းပြည်ဒီမိုကရေစီမရှိဘူးလူ့ခွင့်ရေးလိုတယ်ဟာစသည်ဖြင့်ပေါ့နော်ဟိုဘာခေါ်လဲဆိုတော့မီဒီယာလွတ်လပ်ခွင့်လိုတယ်ဆိုတော့အဲ့တော့သူတို့တွေးုံတွေးနေရင်ကျွန်တော်တို့တွေးုံတွေးနေတဲ့ဟာဟိုတခြားစီဖြစ်နေအဲ့တော့ကျွန်တော်အနေနဲ့ကတော့ခုနလိုစံနဲ့တွက်လိုက်လို့ရှိရင်ဒီအနောက်အုပ်စုနိုင်ငံကကျွန်တော်တို့အပေါ်မှာဘယ်တော့မှအကောင်းမမြင်နိုင်ခဲ့တဲ့လူတွေဖြစ်တဲ့အတွက်ကျွန်တော်ကတော့ကျွန်တော်တို့ပါတင်နေပေါ့နော်ကျွန်တော်တို့အကျိုးစီးပွားနဲ့ပါတင်နေကျွန်တော်က -10% လေးအောင်ပြီအဲ့တော့ကလင်တန်တို့လက်ထက်ကလင်တန်တို့ခုနပြောတဲ့အိုဘားမားကလင်တန်ကျော်ဖို့အားလုံးကိုပြန်ပြီးတော့ဟလာတန်ရှင်လောက်တာနဲ့ထပ်ပြီးတော့ပြောမယ်ဆိုရင်ဒီသူတို့က 10% လေးတော့ထပ်ရောရယ် 20% လေးတော့ -10 ဖြစ်နေတယ်ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားနဲ့ဆိုတဲ့အခါကျတော့ဘယ်လိုမှဟိုလက်တွဲလို့မရနဲ့အဲ့တော့ဒီဒေါ်ဆန်းစုကြည်ကကိုကချင်းကြောင့်တိုင်းပြည်ရဲ့အကျိုးစီးပွားကိုမူတည်ပြီးတော့ဥတည်ပြီးတော့လုပ်နေတယ်လို့ပဲကျွန်တော်မြင်တယ်သူ့ရဲ့ကကွက်ကတမျိုးဖြစ်ကောင်းဖြစ်နေတယ်နိုင်ငံသားတွေလည်းလက်ခံရင်မှလက်ခံနိုင်နေမယ်သို့တော့သူ့ရဲ့ view ဟာရသူသူ့လုပ်နေတယ်လို့ပဲမြင်တဲ့အတွက်သူ့ရဲ့ view ဟာမှာအကန့်အသတ်ဖြစ်နေတဲ့ကိစ္စတွေမှာဝင်ရောက်နှောင့်ယှက်တဲ့သဘောလုံးလာရင်တော့သူလည်းလက်ခံမှာမဟုတ်ဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုခမောင်လင်းရဲ့အမြင်ကိုနေဦးလင်းရဲ့အမြင်နှစ်ဦးမြင်ရတော့မတူကြပါဘူးကိုခမောင်လင်းကတော့ပြောတာတော့ဒီမြန်မာဆွေရဘက်ကနိုင်ငံခြားရေးဆက်ဆံရေးမှာအားနေတဲ့ကိစ္စကိုပြီးထောက်ပါလေကိုနေဦးလင်းကတော့ဒေါက်တာဆွေကြည်ကူလို့လောက်တာကိုသူနားလဲရပါတော့ကျွန်တော်ဒေါက်တာနေအောင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့တခုမေးချင်ပါတယ်အဓိကကတော့အခုပြောနေကြမှာနိုင်ငံတကာကတော့ခုနပြောလို့ပေါ့နော်ဒေါက်ဆန်တကူလို့ Richardson လောက်သွားတဲ့ကိစ္စဒေါက်ဆန်စုကြည်ပေါ်မှာခုနကဒေါက်တာနေအောင်လို့ဆွေးနွေးသွားတဲ့မှာဒီပုံလေးသွားပြီးတော့ထိခိုက်စီရနော်တစ်ဖက်ကတွေးမယ်ဆိုလို့ရှိရင် Mr. Richardson အနေနဲ့ဒီတန်တမာရေးရပဲဖြစ်ဖြစ်သူ့ရဲ့အနေထားရဖြစ်ဖြစ်ဒီကော်မရှင်ထဲမှာရှိနေရအောင်မကောင်းဘူးလားခင်ဗျာသူအစိုးရနဲ့ပူးပေါင်းပြီးတော့ဒုစရပူးပေါင်းပြီးတော့လုတ်သွားမယ်ဆိုရင်ဒီရခိုင်ကိစ္စကိုတင်းစပုံနဲ့ဖြေထုတ်နိုင်မဲ့နီလောင်ကိုရှာမရနိုင်ဘူးလား
ကျွန်တော်တို့ဒီဒီကော်မရှင်နဲ့မှာကိုရီးယားနဲ့နေစပြီးတော့เนาะအခုဒီကော်မရှင်ကပါတဲ့လူတွေအားလုံးကအဲ့ဒီလူမျိုးညှော်လင့်ကြတယ်လို့ကျွန်တော်ထင်တယ်။အခုနကပြောတဲ့ဟိုမန်ဒိတ်ကိုကြော်လားမကြော်လားလို့ပြောနေတယ်ကျွန်တော်တို့ကလည်းဟိုအဲ့မန်ဒိတ်ကဘာဘာစီမံမှုတွေလဲဆိုတော့တော့ဟိုတကယ်တမ်းပြောတော့ဟိုဝိုင်းပူကြမယ်ဟိုဝိုင်းပြီးတော့လုပ်ကြမယ်ဆိုတဲ့အာဥစ္စာနဲ့ပါလာလေလို့ထင်တယ်။နောက်တော့ဆန်းစုကြည်ရလည်းဒီနိုင်ငံတကာဒီအကြံဉာဏ်နဲ့အကူအညီနဲ့ဖြစ်ရှင်းရမယ်အနေအထားမျိုးသဘောပေါက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့အခုဖြစ်သွားတာကဘာလဲဆိုတော့ဒီဟိုရန်ကြီးလေးကိုဝင်ခွင့်မပေးတာနေစပြီးတော့မှဒီလိုဟာမျိုးဖြစ်လာတဲ့အခါကျတော့တကယ်တမ်းဒီကိစ္စကြီးကိုဖြစ်ရှင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုအင်အားတစ်ခုလေးနဲ့ဗမာနိုင်ငံရဲ့အင်အားတစ်ခုလေးနဲ့ကျွန်တော်တို့ဖြစ်ရှင်းလို့မရနိုင်ဘူးပေါ့နော်။အနည်းဆုံးဒီလူတွေအားလုံးပြန်လာမယ်ဆိုရင်တော့မှကျွန်တော်ပြန်လည်ပြုပြင်ရမယ့်ကိစ္စတွေနောက်ထိုက်ရှိနေတဲ့ဌာနေဒီခိုင်တိုင်းသားတွေတော့ကိုပြန်လည်ပြုပြောင်းထောင်ပေးရမှာလေ။နောက်ဒီရှိနေတဲ့ဒီရခိုင်နယ်နဲ့ဒင်းဒီသားတွေလည်းမှာခုနကတည်းကဒီပြန်လည်နိစ္စအောင်လုပ်ပေးရမယ်အစားရှိတယ်ပေါ့။အဲ့တော့အဲ့လိုကိစ္စတွေအလုံးမှာကျွန်တော်နိုင်ငံရဲ့ resource တစ်ခုရဲ့နဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့ထင်တယ်။အဲ့တော့အဲ့ဒါမျိုးလုပ်နိုင်မှုတွေနိုင်ငံတကာရဲ့အကူအညီနဲ့နိုင်ငံတကာရဲ့ပံ့ပိုးမှုဆိုတော့ကျွန်တော်လိုအပ်နိုင်မယ်လို့ထင်တယ်။အဲ့ဒီအတွက်လည်းစူးစမ်းကြတာပဲ။ဒါပေမဲ့ ဟိုအဲ့ဒီတော့လည်းထဲထဲမှာမှဒီအမေရိကန်ဘက်ကဒီတယောက်ကအဲ့လိုဖြစ်သွားရဆိုလို့ရှိရင်ကျန်တဲ့အခုမီဒီယာတွေမှာပါနေတဲ့အရာဆိုလို့ရှိရင်ငကိုတွေကလည်းကန့်သက်ထားတယ်အခုပါနေတဲ့လူတွေကလည်းအဲ့လိုဖြစ်တယ်ဆိုလို့ရှိရင်တော့ဆက်ဆက်ပြီးတော့မှပူပေါင်းဆောင်ရည်ကပုံဝေးသွားနိုင်သလားတော့ဒီကနေ့ဆက်မှာပဲခုနကချင်းစံဖြစ်တော်ရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟာဗမာပြည်တွေကနေတုံ့ပြန်မှုတွေကလည်းခုနပြောသလိုပေါ့နော်တော့သူတို့ဆုံးချက်တာကိုဘုရားထောက်ခံတယ်ဝိချက်စံမပါလားအကောင်းပါလေဆိုတော့အမေဝင်ဖြစ်သွားတဲ့ခါကျတော့အခုလည်းနိုင်ငံတကာနဲ့အမောဆွေကြရတော့ပုံပြီးတော့နှိမ့်သွေးသွားမယ်တဲ့လေဒီပြန်ထဲမှာစိုးကြိုးကပါလဲဆိုတော့နိုင်ငံတကာကနေပြီးတော့လူ့ခွင့်လမ်းမတွေနဲ့မီဒီယာတွေကမြင်နေတဲ့ဒီအထူးသဖြင့်ဘုံကိစ္စနဲ့ပတ်သက်လို့မြင်နေတဲ့ကိစ္စတွေအမြင်တွေမှာလည်းဗမာပြည်ကဒီလိုပဲအသားအရွယ်ဖွဲ့ကြတဲ့စိတ်ဘာသာရေးကိုဖွဲ့ကြတဲ့စိတ်တွေတော်တော်ပြင်းထန်နေပါလားဆိုတဲ့အမြင်ကပုံပြီးဖြစ်လာတယ်အဲ့လိုဖြစ်လာရင်နောက်ဆက်တွဲနော်ဟိုဟိုဗါလဲဒီအရေးကြီးဆောင်ရွက်မှုတွေဘာတွေဖြစ်လာနိုင်မလဲဆိုတာလည်းဒီဘက်ကနေပြီးတော့စိုးရင်ကြားရှိတယ်။ဒီဘက်ကနေလည်းဒီလိုဟာမျိုးကိုအပြင်အကြောင်းရှာနေတဲ့အစွန်ရောက်အချမ်းပတ်တဲ့လူတွေကပေါ့ဒါကိုဘလို့လက်ဝှက်မှုယူသွားနိုင်တယ်ဆိုတဲ့ကိစ္စလည်းပူပန်ကြားရှိပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစင်ဝင်းကိုမေးချင်ပါတယ်ခင်ဗျာ Mr. Richardson ကအခုနောက်ပိုင်းမှာဒင်ငရကာဒီသတင်းမီဒီယာတွေကိုအင်တာဗျူးတွေပေးနေပါတယ်ပြောနေတဲ့အချိန်မှာတော့လက်ရှိသူဘာကြောင့်နှုတ်ထွက်တာအပြင်ဒီကော်မရှင်နဲ့ပတ်သက်လို့သူ့ရဲ့သဘောထားကြီးပြောနေပါတယ်ပြောနေတာဆိုတာကဒီကော်မရှင်ကဆွေးကသူလှုပ်ချင်တာကိုဟိုလိုက်ပြီးတော့လှုပ်ပေးရမယ်ပုံဖော်ပေးရမယ်ဖိအပ်တီကိုဖုံးကွယ်ပေးရမယ်ပုံမျိုးဖြစ်နေတယ်နောက်တစ်ခုကလက်ရှိဥက္ကဋ္ဌထိုင်းနိုင်ငံကယင်ဒုတိယဝန်ကြီးချုပ်ဟောင်းကိုလည်းသူဝေဖန်ထားတာရှိပါတယ်ခင်ဗျာအဲ့တော့ Mr. Richardson လည်းအခုနှုတ်ထွက်သွားပြီးတော့ဒီကော်မရှင်နဲ့ပတ်သက်လို့ယုံကြည်မှုဘယ်လောက်ထိထားနိုင်မလဲ Mr. Richardson ပြောနေလို့ပဲဖြစ်နေပြီလားကိုစင်ဝင်းရဲ့အမြင်သိကြပါမယ်
နံပါတ်1ချက်ကတော့ဒီ Richardson ကဒီတော်စစ်သူကြီးဒီမိုကရေစီဒီရေရုံးကမှုမှာထောက်ခံခဲ့တဲ့ဒါဆိုသူ့ရဲ့တငယ်ချင်းရဲ့လို့ဒီဆိုเนาะတကယ်အမေရိကန်ဆိုအမေရိကန်ရဲ့အမေရိကန်မိတ်ဆွေတွေပြောအဲ့လိုမျိုးဖြစ်ခဲ့ဒါတော့တကယ်အန်ဘောเนาะပြောင်းပြန်ဖြစ်သွားတဲ့အနေအားအဓိကတော့ကျွန်တော်မြင်တာကမူလီပေါ်မှာအဓိကကွဲတာပါဒီရေးကိုဘယ်လိုကင်လဲဆိုတဲ့အပူအပေါ်မှာအာသူတို့ယုံကြည်ဟိုပတ်စံတဲ့ကိစ္စဆိုတာမဟုတ်ပါဘူးဒီမှုယုံကြည်မှုတွေပေါ်မှာလာပြီးတော့ကွဲပြားခြားနားသွားတာဒီအဓိကထားဖြစ်တာအဲ့တော့ Richardson မရှိရင်ဘာဖြစ်မလဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ဟိုခုနကမသိတာကဒီအချက်မီကော်မရှင်ရဲ့ဘယ်လောက်အထိသူ့ဘာဘယ်လောက်အထိလုပ်ပိုင်မှုတွေရှိတာဟုတ်ပါပါဒီသူ့အတွက်ကပါလေအဲ impact တွေများလာမှာလဲအခုသဘောရဆိုရင်တော့ဒီဘက်ဒီဘလောက်ပဲအတံပြေးအစိုးရလည်းဒီသူယူခြင်းနဲ့ဟာပဲယူပြီးတော့မယူပဲနဲ့သွားနေပါလေဆိုတော့အဲ့ဒီအခါတကယ်မိကုန်းကဟိုဒုက္ခတွေပြန်ပြီးတော့ပိုတဲ့ကိစ္စအောင်းမင်းကြီးဖြစ်မလားဆိုတဲ့ဟာအဲ့ပေါ်မှာတော့ပြောလို့ရတယ်ရတော့နည်းနေကြတာတော့ဖြစ်တာပေါ့တစ်ဖက်မှာလည်းမှန်တခြားသောအဖွဲ့ဝင်တွေဖြစ်တဲ့မှဆွေးနွေးလို့နော်အော်မေယာလို့ဆက်ပါနေတဲ့ဟာကတော့တိုင်းသာတကူပြီးတော့အားကောင်းနေပါသေးတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ချို့ပေးပြတော်ရှင်ချို့ပေးစာချို့ကိုကျွန်တော်ဖတ်ပြခြင်းပါတယ်။ပထမဆုံးတော့မောင်ဒတ်တနာဆူပြီးတော့ပေးထားတဲ့ပေးစာပါ။သူကပြောတာတော့ဒီအစိုးရကကူဖီအန်နန်ရဲ့ရခိုင်ကြံပြုတ်ကော်မတီရဲ့လှုပ်ဆောင်ချက်တကူအကြံပြုတ်နိုင်မှုဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့တွေကဘီရစ်ချစ်ဆန်အခုလိုနှုတ်ထွက်တာဟာရခိုင်ပြည်နယ်အကြက်တဲကိုမိထက်မှွေးမဲ့လူတယောက်တိုးလာတယ်လို့သူကယူဆပါတယ်တဲ့။ဒီလိုလုံးလိုက်တာဟာစစ်ကောင်းဆောင်တွေနဲ့ရင်ကြားစီရဲ့သတိကြီးသွားနေရတဲ့တန်စီဟာစိတ်တွေဝင်အောင်အောင်လို့ဖန်တီးလိုက်တယ်လို့လည်းဖြစ်သွားတယ်လို့သူယူဆပါတယ်။နောက်တစ်ခါဒီပုဂ္ဂိုလ်နှုတ်ထွက်သွားတာဟာတဲ့နိုင်ငံတကာအကြံပေးအဖွဲ့ရဲ့အကြံပြုချက်တွေအပေါ်မှာဆက်ပြီးတော့ဝေဖန်လာနိုင်တယ်လို့ပဲမြန်မာအစိုးရဘက်မှလည်းပြင်းထန်တဲ့ PR တွေပေးဖို့လှုပ်ဆောင်လာနိုင်တဲ့အတွက်အစိုးရအနေနဲ့တော့သတိကြီးကြီးနဲ့ထားပြီးတော့တုံ့ပြန်ဆောင်ရွက်တင်နေဆိုပြီးတော့သူ့ရဲ့အမြင်ကိုဆွေးနွေးထားပါတယ်။နောက်တစ်ဦးကတော့ဒီ Dustin Juhari ဆိုတဲ့လူရဲ့ပြီးစာပါသူကတော့သူ့ရဲ့အမြင်ကတော့တဲ့ဆွနိလူရာကတော့ဒီကိုဖီအန်အကြံပေးချက်ထဲမှာသတင်းအမှောင်ကျနေတဲ့ဟာကိုသတင်းလွတ်လပ်ခွင့်ရလာအောင်လို့မြန်မာအစိုးရအနေနဲ့လုပ်ရမယ်လို့ပြောထားတာရှိပါတယ်တဲ့ဒီအလားတူဘီရစ်ချစ်ဆန်ကလည်းဒီတိတ်မကြသေးခင်ကရခိုင်ကြီးနဲ့ပတ်သက်ပြီးတော့ရိုက်တာသတင်းတောက်တွေအကြောင်းကိုဒီဆွနိဖို့ပြောဆိုတာကကော်မရှင်ရဲ့အသိကိုလုံးဝကျော်လွန်တာမဟုတ်ဘူးလို့သူနားလည်ပါတယ်နောက်ချက်ကတော့သူ့ဘက်ကတောင်းဆိုပေမဲ့နိုင်ငံတော်အတိုင်ပင်ခံဘက်ကသူ့ကိုဒေါသကြီးနဲ့တုံ့ပြန်ခဲ့တယ်လို့ကြားသိရတာတိတ်ကိုအယူဆိုးတယ်ဆိုပြီးတော့ပြောချင်ပါတယ်တဲ့ဒါသရရှင်ရဲ့အမြင်ပါကျွန်တော်နောက်ဆုံးအနေနဲ့ဒေါက်တာနိုင်အောင်ကိုမေးချင်ပါတယ်ခင်ဗျာအခုလို့ Mr. Richardson နှုတ်ထွက်သွားတာနဲ့ပတ်သက်လို့နိုင်ငံတကာမှာဘယ်လောက်ထိဂရုတည်ကြီးလာနိုင်လဲခင်ဗျာအထူးဖြစ်အနောက်နိုင်ငံ American ပုံ American နိုင်ငံဘက်ကပေါ့
ဘာပတ်တော့ခုနကစောပန်းပြောသလိုပဲအခုအချံပေးလို့ခန့်တာရဲ့ဒီ commission ပေါ့ commission ရဲ့ဒီ credibility ပေါ့နော်သူ့ရဲ့ဒီအနေအထားကအများကြီးကို အာနေသွားနိုင်လေအဲ့တော့ဒီအပေါ်မှာမူတည်ပြီးတော့မှဒီနိုင်ငံတကာလည်းဘယ်လိုပူးပေါင်းဆောင်ရွက်ရမလဲဆိုတာကြီးကြည့်နေတဲ့အခါကျတော့အဲ့ဒီဘက်ဘက်မှာလည်းအပြည့်သွားနိုင်လေနောက်အထူးသဖြင့်ဒီတို့ဒေါက်တာအမေရိကန်ကပြောနေတာကဒီကိစ္စမှာအဓိကဒီဒီလိုမျိုးဖြစ်တဲ့ဥစ္စာတွေကိုလုံဆောင်တာဖြစ်ပါတော့เนาะဆိုတော့ဟိုတော့အောင်ဆန်းစုကြည်နဲ့ဒီအဝမှာဒီဟိုကာကွယ်ပြီးတော့လုံဆောင်နေရတာပေါ့ဒါပေမဲ့အခုကြတော့ပေပရှင်လန်ကိစ္စဖြစ်သွားတယ်ကြတော့အတော်ဆန်းကြီးကိုယ်တိုင်လည်းဒီလိုသဘောထားရှိပါလားဆိုတော့အာတန်တရားမျိုးတွေလည်းဖြစ်လာနိုင်တယ်အဲ့တော့အဲ့ဒါကအခုကုလသမဂ္ဂနေပြီးတော့တောင်းဆိုနေတဲ့ဒီဒီဟိုဒီဆုံးမစစ်ဆေးကော်မရှင်ဆိုတဲ့ကိစ္စမျိုးတွေပေါ်မှာလည်းဒါပို့ပြီးတော့ဖြစ်လာပြီးတော့အာနိုင်ငံပေါ်မှာဒီနိုင်ငံရေးတန်တမာရေးနဲ့ပတ်သက်လို့ဖိအားကြီးရပုံများလာနိုင်တာပေါ့နော်အထူးသဖြင့်ဒီအစ္စလမ်မွတ်စလင်နိုင်ငံတွေဘက်ကနေပြီးတော့ဖိအားကြီးလည်းပုံပြီးတော့များလာနိုင်တယ်လို့ထင်တယ်နောက်တစ်ခုကဒီဗမာပြည်ဒီမိုကရေစီချုပ်ရင်ပြောင်းလဲရေးအတွက်ကိုဒီကိစ္စကလည်းအနည်းနဲ့အများတော့တက်ရောက်မှုကြီးရှိနေတဲ့အခါကျတော့ဗမာနိုင်ငံကဒုနေတဲ့ဒီရင်းနှီးမြှုပ်နှံမှုတွေနဲ့နော်ဒီတန်ကြီးဖွံ့ဖြိုးရေးပုဂ္ဂိုလ်လိုအပ်တဲ့ဖွံ့ဖြိုးရေးအမှုတွေကိစ္စမှာရေးရှိမှာဘယ်လိုတွေဖြစ်လာနိုင်လဲဆိုတာတော့လည်းတွေးကြည့်ရင်တော့စိတ်ပူပေါကောင်းတာပေါ့။နောက်ကျွန်တော်သိသလောက်ဆိုလို့ရှိရင်ဒီတချို့ဟိုစီဝိုင်းကုမ္ပဏီတွေဗမာပြည်မှာရှိနေပြီးသားနောက်ဒီနည်းမြှုပ်နှံနေပြီးသားဒီကုမ္ပဏီမျိုးတွေတောင်မှဒီဗမာပြည်ကနေပြီးတော့မှဒီကိစ္စနဲ့ပတ်သက်လို့ဟလာထွက်ခွာသွားကြဖို့ဘာညာဆိုရဲလုံချောင်းမှုရစလုံနေရဆိုတော့အပန်လဲကြားတယ
်ဟုတ်ကဲ့
နောက်တစ်ခါကျွန်တော်ကြားနေတာတော့မာဘီကိုတော့ဒီခီးကဘာလက်ခီးသွားတွေရဲ့လာရမှုတော့တော်တော်ကြာသွားလို့ကြားတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ်ချိန်လေးစစ်သွားလို့ပါပါဝင်ဆွနေပြည့်တဲ့ဒေါက်တာနေအောင်နဲ့ဦးစင်ဝင်းဂျနက်ထရော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ်ဒီမှာပဲဆက်နောက်ပဲပြပါခင်ဗျာ